လွန်ခဲ့တဲ့နှစ်ပေါင်း80လောက်ကဗြိတိသျှတွေမြန်မာနိုင်ငံအတွင်းမှာမြုပ်နှံဖွက်ထားခဲ့တဲ့ဒါဇင်နဲ့ချီတဲ့ Spitfire တိုက်လေယာဉ်တွေကိုပြန်လည်တူးဖော်ခွင့်ပြုဖို့မြန်မာအစိုးရနဲ့ဗြိတိနိုင်ငံသား၄ချောင်းဝါသနာရှင်တဦးတို့ကြားသဘောတူညီမှုပြုလုပ်ခဲ့ပါတယ်။နှစ်ပေါင်းများစွာလိုက်လံရှာဖွေပြီးတဲ့နောက်အခုနှစ်ဆန်းပိုင်းမှာတွေ့ရှိခဲ့တာဖြစ်ကြောင်းဗြိတိနိုင်ငံသား David J. Kando ကပြောဆိုတယ်လို့ AP သတင်းဌာနကရေးသားဖော်ပြထားပါတယ်။လေယာဉ်တွေဟာအကောင်းပဂရိရှိနေတယ်လို့ယုံကြည်ကြောင်းလည်းသူကပြောပါတယ်။ဗြိတိသျှဝန်ကြီးချုပ် David Cameron နဲ့မြန်မာသမ္မတဦးသိန်းစိန်တို့အခုနှစ်ဆန်းပိုင်းကတွေ့ဆုံချိန်မှာဒီအကြောင်းဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုသဘောတူညီမှုရခဲ့တာဖြစ်တယ်လို့ဆိုပါရယ် Spitfire လေယာဉ်ဟာတယောက်မောင်းတိုက်လေယာဉ်အမျိုးအစားဖြစ်ပြီးတော့အရှေ့ပေ30အတောင်ပိုင်းနှစ်ဖက်အစွန်းအထိ38ပေရှိပါတယ်မြုပ်ထားတဲ့လေယာဉ်တွေဟာအတောင်ပိုင်းနေဖြုတ်ပြီးတော့မြုပ်နှံထားတာဖြစ်နိုင်ကြောင်းလေယာဉ်တွေဟာအသစ်ဆက်ဆက်ဖြစ်ပြီးတော့တေချာတစ်တာနဲ့ထည့်ပြီးတော့မြုပ်နှံထားတာဖြစ်တယ်လို့ဆိုပါရယ်လေယာဉ်တွေပြန်လဲတူးဖော်မှုကိုအောက်တိုဘာလကုန်ပိုင်းမှာစတင်လုပ်ဆောင်မယ်လို့သိရပါဗျ။ Mr. David J. Kando ဟာဒီလေယာဉ်တွေရှိတဲ့အရက်ကိုသိရဖို့အတွက်16နှစ်လောက်ကြိုးပမ်းရှာဖွေခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။